ထိုင်းနိုင်ငံရဲ့တရားမဝင်ဝင်ရောက်မှုနဲ့ပြည်ရင်တိုင်းဒေသ22ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ဟာထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့သူတို့ရွာကနတ်ဆရာရဲ့မိတ်ဆွေကိုကယ်တင်ဖို့အတွက်ထိုင်းနိုင်ငံထဲကိုတရားဝင်ခိုးဝင်လာခဲ့ကြတယ်လို့ဆိုပါတယ်။သတင်းပေးချက်အရဘန်ခါခရိုင်အတွင်းကအိမ်တိုင်ကိုလုံခြုံရေးရာရှိတွေဝင်ရောက်စီးနင်းပြီးမြန်မာပြည်ကတိုင်းဒေသဝတ်စုံစင်တူဝတ်ဆင်ထားကြတဲ့အဲ့ဒီကရင်မျိုးသားမျိုးသမီး22ဦးကိုဖမ်းဆီးပြီးခရိုင်ရုံးကိုခေါ်ဆောင်သွားခဲ့တယ်လို့ဆိုပါတယ်။သူတို့အားလုံးကိုကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးထားပြီးအဖြေကတော့ဗုဒ္ဓနေ့လောက်မှသိရမယ်လို့မျှော်လင့်ကြောင်းသက်ဆိုင်ရာရာရှိတွေကပြောပါရယ်။လက်ထောက်ဒေသအကြီးကမော်တီပိုကာနစ်ရဲ့စစ်ဆေးမင်းမြတ်မှုတွေအရဒီလူတွေကဖျားသွုံးသူနဲ့ဆန့်ကျင်ဘက်ဆန့်ခွာပူရီခရိုင်၊ကချနာပူရီဒေသမှနေထိုင်သူတွေဖြစ်တယ်လို့ဆိုပါရယ်။ရချာပူရီခရိုင်၊ဘန်ပုံးရက်စကန်မှဖမ်းဆီးခြင်းကြခံထားရတဲ့သူမိတ်ဆွေကိုတောက်ခဲ့ဖို့သူတို့ရောကနတ်ဆရာဆိုချီတရာဒါကစိတ်ခိုင်းခဲ့တယ်လို့ဆိုပါရယ်။သူတို့အနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေကိုချိုးဖောက်ပြီးဝင်ရောက်ခဲ့တယ်ဆိုတာမသိခဲ့ဘူးလို့ဖန်ခံရသူပြည်ထောင်စုတူကတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဗုဒ္ဓနေ့မှာကိုဗစ် -19 ကာယရောဂါရှိရှိစစ်ဆေးချက်ပြေထွက်လာပြီးရင်ထိုင်းနိုင်ငံနဲ့တရားဝင်ဝင်ရောက်မှုနဲ့ရေးယူပြီးတဲ့နောက်သူတို့အားလုံးကိုဘန်ကာရဲဌာနကိုပြန်ပို့မယ်လို့အာဏာပိုင်တွေကပြောပါတယ်။